ပါကစ္စတန်စစ်ဖက်ကြီးကြောင်တူကိုတမူးဖြစ်ခံထားပြီးဆော်ဒီအာရေဗျားကဦးဆောင်တဲ့မွတ်စလင်စစ်ဖက်မျိုးမောင်းအဖွဲ့တစ်ခုကိုတရားဝင်ဖွဲ့စည်းလိုက်ပါပြီ။အဲ့ဒီအဖွဲ့မှာပါဝင်တဲ့နိုင်ငံတွေကအကဝေးဝန်ကြီးတွေတက်ရောက်တဲ့ဖွံ့ဖွဲ့အစည်းအဝေးကိုရီယတ်မြို့မှာတနင်္လာနေ့ကကျင်းပခဲ့ပါတယ်။အကြမ်းဖက်ဝါဒတန်တန်နေနေရေးအစ္စလာမစ်စစ်ဖက်မျိုးမောင်းအဖွဲ့ IMCTC အစည်းအဝေးကိုဆော်ဒီအင်စစ်မင်းသားလည်းဖြစ်အကဝေးဝန်ကြီးလည်းဖြစ်တဲ့မိုဟာမက်ဘင်ဆော်မန်ကဖွင့်ပေးပါတယ်။ဆွန်နီမွတ်စလင်အများစုနိုင်ငံ40တနိုင်ငံရဲ့အစ္စလာမီညွေရေးမျိုးမောင်းအဖွဲ့ဟာကဘာလို့ဆိုင်ရာအကြံဖက်ဝါဒနဲ့အကြံဖက်အစွမ်းကောင်းဝါဒနဲ့နေနေတနိုင်ငံချင်းစီရဲ့ကြိုးပမ်းချက်တွေကိုညှိနှိုင်းပေါင်းစပ်ပြီးမှဖြစ်တယ်လို့တရားဝင်ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်။ IMCTC ရဲ့ပထမဆုံးတမူအဖြစ်ပါကစ္စတန်စစ်ဖက်အကြီးအကဲဟောင်းရာဟီရှာရစ်ကိုခန့်ထားလိုက်တာကြောင့်ဒီညမောင်းဖွဲ့ဖွဲ့တဲ့ကိစ္စကိုအထူးသဖြင့်ပါကစ္စတန်မှာအဓိကဆွေးနွေးညှိနှိုင်းတာတွေရှိနေပါတယ်။ဆော်ဒီဥဆောင်တဲ့ဒီဖွဲ့ဖွဲ့တာကိုထောက်ခံသူတွေကဒါကိုနေတူအဖွဲ့လိုမွတ်စလင်နိုင်ငံတွေရဲ့အဖွဲ့တစ်ဖွဲ့အဖြစ်ပြောဆိုကြပါတယ်။ဒါပေမဲ့ပါကစ္စတန်ကလူတွေရဲ့ပါဝင်ရူပန်သူတွေကတော့အဖွဲ့ရဲ့ညှိနှိုင်းချက်တွေကိုမေးခွန်းထုတ်နေကြပြီးပြိုင်ဘက်ရှီးယားမွတ်စလင်နိုင်ငံတွေဖြစ်တဲ့အီရန်၊ဆီးရီးယားနဲ့အီရတ်တို့ကိုရင်ဆိုင်ဖို့ဖွဲ့တဲ့ဂိုင်းဇနာအခြေခံအဖွဲ့တစ်ဖွဲ့အဖြစ်မြင်ကြပါတယ်ခင်ဗျာ။